မြန်မာနိုင်ငံမှာ COVID-19 ယောဂါပိုးတွေ့ရှိသူတူဒီနေ့ထပ်ပြီးတော့တွေ့ရှိတာကြောင့်ယောဂါကူးစက်သူ350ရှိသွားပြီလို့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနကဇူလိုင်လ26ရက်တနင်္ဂနွေနေ့ည8နာရီထုတ်ပြန်ကြမှာပြောလိုက်ပါတယ်။တခွဲနမူနာစုစုပေါင်း868ခုကိုဒီနေ့စမ်းသပ်စစ်ဆေးခဲ့တာမှာဗိုင်းရပ်စ်ပိုးတွေ့ရှိသူတူထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒီနေ့ဗိုင်းရပ်စ်ပိုးတွေ့ရှိသူဟာမကြာသေးခင်ကအမေရိကန်နိုင်ငံကပြန်လာတဲ့သူဖြစ်ပြီးတော့မင်္ဂလာတုံမြို့နယ်မှာအသွားလာကန့်သက်ထားသူဖြစ်ပါတယ်။သူဟာအယာဝတီတိုင်းဖျားပုံမြို့နယ်ကအသက်50အရွယ်အမျိုးသားတူဖြစ်ပြီးတော့သတ်မှတ်ထားတဲ့ဝေဘာဂီဆေးုံမှာကုသမှုတွေဆက်လုပ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။တခွဲအတီးပြူလူနာဟောင်းနေတဲ့ကဆေးကုသမှုခံယူပြီးယောဂါပိုးကင်းစင်လာသူနောက်ထပ်နှစ်ဦးဒီနေ့ထပ်ပြီးတွေ့ရှိခဲ့တာကြောင့်အခုဆိုရင်ယောဂါသက်တာပျောက်ကင်းလာသူ290ရှိသွားပြီဖြစ်တယ်လို့ဆိုပါတယ်။ဒီထဲမှာ282ဦးကိုတော့ဆေးရုံကနေဆင်းဝင်ပြလိုက်ပြီးတော့သတ်မှတ်ထားတဲ့နေရာတွေမှာအသွာလာကန့်သက်စောင့်ကြည့်တာတွေလုပ်နေတယ်လို့ပြောပါတယ်။မနေ့ဇူလိုင်လ25ရက်နေ့နေ့လယ်ကနေဒီနေ့26ရက်နေ့နေ့လယ်အထိနောက်ထပ်စောင့်ကြည့်လူနာသက်12ယောက်ရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိတော့ COVID-19 ရောဂါကြောင့်သေဆုံးသူ6ယောက်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။